NLD အစိုးရသက်လက်ထက်မှာဦးစားပေးပြောဆိုလေတာကတိုင်းပြည်ငြိမ်းချမ်းရရှိဖို့ဖြစ်တယ်လို့ဆိုပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာသနပ်ပေါက်တံတွေကတော့ကြိုးကြားဆိုသလိုထွက်ပေါ်နေပြီးအပြေးတိုင်ရပ်တန့်သွားရေးဟာမရေရာတဲ့အခြေအနေလို့ဝေဖန်မှုတွေရှိပါတယ်။သနပ်တံတွေကြားရတဲ့အခါတိုင်းတိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရတပ်တွေဟာတစ်ဖက်နဲ့တစ်ဖက်ပြစ်တင်ဝေဖန်မှုတွေရှိသလိုဖြစ်စဉ်တိုင်းအတွက်အကြောင်းပြစရာစကားလုံးတွေလည်းရှိနေကြပါတယ်။ဥပမာအနေနဲ့တိုင်းရင်းသားတွေဘက်ကမိမိတို့နယ်မြေအတွင်းကိုအစိုးရတပ်တွေမလာရင်ဘာမှဖြစ်စရာအကြောင်းမရှိလို့ပြောဆိုနေသလိုအစိုးရတပ်တွေဘက်ကလည်းနယ်မြေလုံခြုံရေးအတွက်တာဝန်ရှိလို့ပါလို့အပြန်အလှန်အမြဲအကြောင်းပြနေပါတယ်။ဒါပေမဲ့ခက်တာကတနတ်တန်တွေပေါ်လာတိုင်းမြေစာပြင်ဖြစ်လာသူကတော့ဒေသခံတွေပါ။အိုးအိမ်တွေလေယာတွေအလုတ်ခွင်တွေကိုစွန့်ပြီးထွက်ပြေးကြရတာဖြစ်ပါတယ
်။သူရဘက်ကစစ်တပ်တွေကနယ်မြေဟိုတရားမဝင်ရွှေလုတ်ခွက်တွေကိုနယ်မြေရှင်းလင်းရေးလာတယ်ဆိုပြီးတော့အကြောင်းဆောင်ဘက်ကိုဝင်ခဲ့တယ်ဝင်ခဲ့တော့ခါကြတော့အဲ့ဒီအချိန်မှာပဲဒုံဒုံတိုင်းတိုင်းဖြစ်တော့ဒီမတို့ကလုံးရက်၃ရက်၃လေးရက်တော့အိမ်မှာထုတ်ပြင်ပြီးတော့အောင်လေးရွာမှာနေတယ်။နေပြီးတော့နောက်တစ်ခါဒုံဒုံတိုင်းတိုင်းကမှဒီမတို့ကကြောက်လို့ဆိုပြီးတော့ဖုန်ကြီးတွေနဲ့တကွဒီမတို့ပြီးခဲ့ရပါတယ
်။ဒါကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဖားကန့်မြို့နယ်တွင်မှဖြစ်ပွားခဲ့တဲ့အစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်တွေရဲ့တိုက်ပွဲကြောင့်ထွက်ပြေးကြရတဲ့ရွှေမော်တွင်တွေအတွင်းနေထိုင်တဲ့မိသားစုဝင်တူပါအစိုးရတပ်တွေကတရားမဝင်ရွှေတူးသူတွေကိုရှင်းလင်းတာလို့ပြောဆိုခဲ့ပါတယ်အခုလိုရှင်းလင်းမှုကြောင့်ဆက်ရန်တရားကြီးတွေနဲ့အင်းနဲ့အားနဲ့တူနေသူတွေပြေးကြရတာမဟုတ်ပဲတနိုင်တစ်ပိုင်လုတ်ကင်နေသူတွေများတယ်လို့ဆိုပါတယ်တိုက်ပွဲတွေဖြစ်လာချိန်မှာပြေးဖို့အထုပ်ပိုးပြင်စောင့်နေသူတွေရှိတယ်လို့ဆိုပေမဲ့အများစုကတော့အဝတ်တထည်ကိုတစ်ခုရရဆွဲပြီးပြေးခဲ့ရတာလို့ဒုက္ခသည်တွေကိုမြေကြီးနာကနေအကူအညီသွားပေးတဲ့ဦးဝင်းဘိုကပြောပြပါတယ်
။ပြန်ခိုင်းတာပေါ့မင်းတို့ဒီမှာမနေလို့မရတော့ဘူး။ပြန်ပြန်ဆိုမှဒီထဲမှာမုန်းထုတ်ကြတယ်လေ။ဘာမှလည်းယူလို့မရဘူး။အဝတ်တထည်ကိုတစ်ခုလည်းမုန်းထုတ်ကြတော့ဒီအဝတ်တထည်ကိုတစ်ခုနဲ့ဆွဲလို့တဘိုးလောက်လေးနဲ့ပဲပြေးပြပြေးခဲ့တာတော့အလူတိုင်းလိုပဲ
။တကယ်တော့ဒီနေရာမှာဆက်ရန်ရကြီးတွေနဲ့ဖွဲ့တစ်ဖွဲ့ကိုလူအင်အား20ကျော်နဲ့တူးနေကြတာအများအပြားရှိနေပါတယ်။ဒီလူတွေဒီဆက်တွေကိုတပတ်နိုင်ငံကတော်တဲ့အရောက်တည်ယူခဲ့ကြသလိုတရုတ်နိုင်ငံသားတွေပြည်တွင်းကိုအလွယ်တကူဝင်လာနိုင်ခြင်းဟာမေးစရာမေးခွန်းဖြစ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒုက္ခသည်တွေရောက်ရှိနေတဲ့ဇဒူးစွတ်ကျွာကကုံစုံဆိုင်ပိုင်ရှင်တူးကိုမေးခဲ့ပါတယ်။သူပြန်ဖြေတာက
โอเคအလုံးမျိုးလုပ်တဲ့လူတွေကကြာတော့ရှိတယ်လို့ကျွန်တော်တို့ကြားပါရခင်ဗျာသူကကမ်းရတဲ့ပုံလေးရှိတယ်လို့ပြောပါရခင်ဗျာ
โอเคဘလို့ပြရတာလဲ
အဲအဲ့ဒါကကြာတော့ဘယ်လိုပြောမလဲကိုရတချို့တွေကြာတော့ဟိုအာနာပိုင်းအဖွဲ့ကြီးတွေကိုပေါ့
သူအနေနဲ့ပြည့်ပြည့်စုံစုံပြောပြဖို့လုံညုံကြီးရအခက်ခဲရှိတယ်လို့ဆိုပါတယ်
ကျွန်တော်ဒီဘက်မှာကလည်းကချင်ပြည်နယ်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အမိခံတက်စီရဆိုတာလည်းတို့ကချင်လက်မှတ်ရေးတက်မှတ်ရှိရဆိုတာဟာတော့လည်းမထူးခြားဘူးလို့တော့ကျွန်တော်အနေနဲ့အမြင်နဲ့ခဏဟိုခုနကအကိုမေးတဲ့အမေလေးလို့ပေါ့တို့အနေနဲ့ကလည်းတို့ပြည်နယ်မှာလှုပ်ရှားရတဲ့တို့ပြည်နယ်ဖွံ့ဖြိုးလုပ်ငန်းတွေတက်နိုင်တယ်လို့လှုပ်ဆောင်မှုတော့ဒါမျိုးတွေလည်းပြီးကြရတယ်လှုပ်ပြီးကြရတယ်လို့တော့ကျွန်တော်တို့ကြားရတယ်ခဏ
ဒီအခြေအနေမှာတပိုင်းတနိုင်ရွှေတူးနေသူအများစုဟာကချင်ပြည်နယ်ကမဟုတ်ပဲမြမပြည်အနှံ့ကလာကြတာကြောင့်တိုက်ပွဲဖြစ်ပေါ်တော့အစိုးရတပ်တွေကနေရပြန်ဖို့ဖိအားပေးနေပါတယ်ထွက်ပြေးလာသူဒုက္ခသည်တူပြောပြတာက
ဒီမတို့မှာအိုးတလုံးပြတစ်ချက်ကဟိုမှာပဲကြောတခင်းစာဆိုတာဒီမတို့အတွက်ကနေလာခဲ့တာဆိုအဲ့လိုမျိုးပေါ့အဲ့လိုမျိုးစီစီရဲ့ပတ်စံမပါပါမပါနဲ့ဘူးရမျိုးလဲဒီမတို့ကမပြန်ချင်ဘူးချင်း
ဟုတ်ကဲ့
အဲကျမတို့မှာတောင်းတာ၄ပါးရခါရဥမာနဲ့ကျန်းဝင်ကြီး၄ပါးညာရီစားအသက်ခါခါပေါ့နော်အဲ့လိုမျိုးတတမီချုပ်မှုကိစ္စကအစားစားမပေးနိုင်ရင်ရရွာဆိုတာရှာဖို့ရလဲခက်ခဲပါတယ
်
အခုချိန်မှာဘာမှမပါပဲနဲ့ပြန်လဲမပြန်ချင်ဘူးပေါ့
ဒီသားမှာအနေကြလာပြီမှုနေရပြန်ဖို့ကိစ္စလဲအခက်ခဲရှိတယ်လို့ဆိုပါတယ်အစိုးရစစ်တပ်နဲ့တရားမဝင်ရွှေတူးနေသူတွေကိုရှင်းမယ်ဆိုရင်ဆက်ရန်တရားကြီးတွေနဲ့တပတ်နိုင်ငံကဝင်လာသူတွေကိုအရင်ရှင်းရမှာဖြစ်သလိုသူတို့ဝင်ရောက်လာတဲ့လမ်းတွေကိုလည်းပိတ်ရမှာဖြစ်ပါတယ်ဒေသခံတွေသုံးသပ်နေတာကတော့အကျိုးစီးပွားဆိုတဲ့ကိစ္စရဲ့အရင်းငါဟာဒီအချက်ပဲဖြစ်တယ်လို့ဝေဖန်နေကြပါတယ်နောက်တစ်ခုကတော့နိုင်ငံသားတွေကိုစီးနဲ့ကန်းနဲ့တရဝင်တူးခွင်ပိတ်ရမှာဖြစ်ပါတယ
်ဒီတောင်ဝင်းကျမှာလူကြီးအပေါင်းတကယ်တက်ကြည့်မယ်ဆိုရင်တော့တောင်းချီမကရှိကြတဲ့အနေအထားမျိုးတွေများတယ်ပေါ့ခင်ဗျာဟိုတချို့ကြတော့လည်းဒီလိုမျိုးအခြေအနေရိုးရိုးရိုးပြန်ကုန်ကြရတယ်ပေါ့ ဒီနေမြေလေးဒါကရွှေလောက်ကနေနေဖြစ်နေတဲ့အတွက်ကြောင့်ပေါ့အခုလိုတရားမဝင်လောက်ကတည်းရှိနေတယ်ဆိုရလို့ချင်းလည်းကျွန်တော်တို့ဒီနိုင်ငံတော်အစိုးရအနေနဲ့ပေါ့တရားဝင်လောက်ကလေးအများဆုံးချပေးနိုင်ရေးကိုကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်ခင်ဗျဟုတ
်ကဲ့
တရားမဝင်လောက်ကတဲ့ဆိုရအနေနဲ့ဆိုမှကျွန်တော်တို့စီစီရေးအဖွဲ့တွေမရှိဘူးဟုတ်လားကျွန်တော်တို့တဘာတော်ဝင်ချင်းထိတွေ့မှုတွေမရှိတဲ့နဲ့တချို့ရကြလဲဂျုံရနေရမှာလောက်ကြတာမျိုးတွေရှိကြတယ်စီမရှိကမ်းမရှိရလောက်တဲ့တော့ကြတော့မလို့ကျွန်တော်တို့တဘာတော်ဝင်ချင်းတွေပြုံးတိလာတယ်နောက်ကြတော့ကျွန်တော်မြန်မာနိုင်ငံနေရအနာတမှာရေးပြီးဒုက္ခတွေခံစားနေရတယ်ဒါတွေကလည်းတက်ဆိုင်နေလို့တော့ထင်ပါတယ်ခင်ဗ
ျအခုတော့စီမဲ့ကမ်းမဲ့အထင်းကွက်မဲ့တူးကျင်တယ်လို့တူးနေတာကြောင့်ဒေသရဲ့တဘာဝပတ်ဝန်းကျင်ပြတ်သုံးမှုဟာလည်းသိတာထင်ရှားလာနေပါတယ်သောရရှိမှခင်ဗျာဒါကြောင့်အရေးကြီးဆုံးကတော့ဒေသတွင်သူတလူငါတမင်းလက်နဲ့ကင်သူဘိုးလုံးနေတဲ့အခြေအနေကနေတရားဥပဒေစိုးမိုးပြီးငြင်းငြင်းရေးအရင်ရဖို့လိုအပ်နေတာမဟုတ်ပါလားခင်ဗျာ